ရင်းရီပေါ်ကျွလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေချုပ်ခရင်ခန်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာရှောက်ထားလိုက်ပါတယ
် My office is submitting applications to the judges of the pre-trial chamber and this first application is for Min Aung Hlaing
the acting president ရာဇီတမရနဲ့ကာကွယ်ရေးဌာနတွေအကြီးအကဲဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုတရားရုံးရှေ့မှောက်မှာပနာမကြားနာစစ်ဆေးဖို့အတွက်ကျွန်တော်ယုံကဒီကနေ့ဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုရှောက်ထားလိုက်ပြီးဖြစ်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာရောက်နေတဲ့ ICC ရှေ့နေချုပ်ခရင်ခန်ကဒီကနေ့ပဲကြေညာလိုက်တာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အသေးစိတ်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းတောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ ICC ရှေ့နေချုပ်ကပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့ဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားချက်ဟာကနအူးအဆင့်သာဖြစ်ပြီးနောက်ထပ်တောင်းခံမှုရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကရုံညာဒုက္ခသည်စခန်းတွေမှာရောက်နေတဲ့ ICC ရှေ့နေချုပ်ခန့်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူရဲ့အခုလိုလျှောက်ထားချက်ဟာ ICC တရားရုံးရဲ့စံနှုန်းသတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာကိုတရားသူကြီးတွေဘက်ကဆုံးဖြတ်ပေးရမှာဖြစ်ကြောင်းနဲ့တကယ်လို့သူလျှောက်ထားချက်ကိုတရားသူကြီးတွေကသဘောတူတယ်ဆိုရင်ဗိုလ်ချုပ်မှုကြီးမြောက်အွန်လိုင်းကိုဥပဒေနဲ့အညီဖမ်းဆီးနိုင်ရေးအတွက်သူ့ရုံးအဖွဲ့ကဆက်လက်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်စစ်ကောင်စီကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်သလို ICC ရဲ့ပြောဆိုချက်တွေကိုအတိအမှတ်ပြုခြင်းမရှိကြောင်းဒီကနေ့နေတွင်ချင်းပဲပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့တရားဝင်ရုပ်ောက်ခံ NLD အစိုးရထံက2022ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်ဆန့်ကျင်တဲ့ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတာပါခင်ဗျာ။